ကချင်ပြည်နယ်မိုးရင်းခရိုင်နယ်ကရွှေလုတ်ကွက်နယ်ကြောက်စင်းတွင်လုတ်ကွက်ဒီမှာမေလ26ရက်နေ့တရက်ထဲမှာမြေပြုံမှုကြောင့်လူ3ဦးတေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူ9ဦးထက်မနည်းရှိခဲ့ပါတယ်။အင်းတော်ကြီးဒေတာထဲမှာရွှေမောကနေမြေချင်းပြိုကျပြီးတော့2ဦးပိတ်မိတေဆုံးခဲ့ရတယ်လို့ဖားကန်ဒေတာမှလည်းမြေစာပုံပြိုကျတဲ့အတွက်ရင်းဆေးကြောက်ရှာဖွေသူ2ဦးတေဆုံးခဲ့ရပါတယ်။အကြောင်းစကားမအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ကချင်ပြည်နယ်ဖားကန်မြို့နယ်ဝေခါပြေးရွာမှာရှိတဲ့ရတနာပြေကုမ္ပဏီလောက်ွက်မှာကဘာပြိုကျပြီးလူသေဆုံးမှုတွေဒဏ်ရာရမှုတွေရှိခဲ့ကြောင်းဒေသခံတဦးဖြစ်တဲ့ကိုစုံမိုးထက်ကပြောပြပါတယ
်။ဟိုသူကဟိုကျင်းတန်းပါကမြေကျူတဲ့အခါကျတော့ဟိုဟာပြူပဲ့ကြတာပေါ့နော်ပဲ့ကြတော့အဲ့ပဲ့ကြတဲ့အောက်ကကျင်းနေမှာကလည်းကျင်းကလည်းဘယ်တော့ပြေဆရာတော့လောက်နေတာ ਉ အဲ့ထဲမှာကြီးရအကြည့်ရှိတယ်။ကြီးတဲ့ဟိုအဲ့ကမြေဝေကြီးနဲ့ပြုတ်ကြတဲ့အခါကျတော့ကြီးရကမှကြီးရပြုတ်ကြပြီးကြီးရကကားရတယ်ပါစားပေါ်ကကြီးရိုက်ကြတာလေကြီးလုံးကအဲ့လိုရိုက်ကြတယ်တယောက်ပြေသွားတာခဏရောက်တော့ဖယ်ရရတယ်အဲ့ရွှေတူးတို့ဟိုမမုံကန်ဟိုတလောတော်ဟာသူကချင်းပြည်နယ်တရံဂါတအဖွဲ့နေတဲ့ဟိုးတွေအများကြီးထားနေကြတာရှင်ဆုံးတဲ့ကြီးရလေအဲ့တော့ဒီတက်တက်နဲ့အင်းတော်ကြီးရှားကိုမမုံကန်ခေါ်ပါတော့အဲ့ဒီမှာလည်းတယောက်တည်းပဲဟုတ်အဲ့ဒါကတော့သူက
မေလ26ရက်နေ့မှာပဲအင်းတော်ကြီးဒေသလုံတုံးနယ်မြေမမုံကန်ကျေးရွာအနောက်ဘက်မှာရှိတဲ့ရွှေမော်မှာလဲတနိုင်တပိုင်ရွှေတူးပေါ်နေခြင်းမြေချင်းပြိုကျပြီးမရက်ကန်ကြီးရွာကအသက်18နှစ်အရွယ်အမျိုးသားတဦးနဲ့စင်ပြုံကုန်းကြီးရွာကအသက်22နှစ်အရွယ်အမျိုးသမီးတို့တေဆုံးမှုဖြစ်ခဲ့ပါတယ်။ဒီလထဲမှာပဲတချင်းပြည်နယ်ဖားကန်ကျောက်စိမ့်ဒေသစိတ်မှုအုပ်စုဝေခါမော်ကြီးရွာကကျောက်စိမ့်သိရွက်ကုမ္ပဏီလုပ်ွက်အတွင်းမှာကျောက်စိမ့်ကဘာပြိုကျခဲ့တာကြောင့်ရေမစေးကျောက်ရှာပွေသူ14ဦးတေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိခဲ့ပါတယ်။ထားကနေအင်းတော်ကြီးဒေတာမှာရေပြိုကျတာကြောင့်အတေအကျောက်ဆင်းရဲနဲ့ပတ်သက်လို့ကချင်ပြည်နယ်မိုးရင်းခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အတေအကျောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်။အသေးစိတ်ကိုတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကျောက်စိမ့်တူဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံပြိုကျမှုတွေကြောင့်ဖားကန်ဒေတာမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းရန်မှာယာနဲ့ချီတောက်ဆုံးမှုတွေရှိတယ်လို့တခါတည်းရန်မှာတော့ဒါစင်နဲ့ချီကြီးတောက်ဆုံးတည်ဆုံးနေကြရတာလည်းဖြစ်ခဲ့ရတာပါတချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကတောက်ဆိုင်တူဖို့မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးမှုတွေပါဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့ခက်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီးကမ်းမဲ့တောက်ဆိုင်တူဖို့မှုတွေကိုအစိုးရတင့်နေနဲ့ဒီကံတင်ကြမှုမလုပ်နိုင်ခင်မှာခိတဆိုင်ရန်ထားဖို့ကိုလည်း Global Witness အပါဝင်သဘာဝပတ်ဝန်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲကတောင်းဆိုထားပါတယ်ရှင်